တော်ရရှိမှာခင်ဗျာအရှိတောင်အာရှဒေသမှာမြန်မာနိုင်ငံလိုပဲဆင်းရဲတဲ့ကမ္ဘောဒီးယားနိုင်ငံမှာအထည်ချုပ်အလို့သမားတွေဟာလလော့စဲတလကိုအခြေခံလက်စာ 8,000 လောက်ဝင်ငွေရရှိနေကြပြီးမလောက်ငှတဲ့အတွက်သူတို့ရဲ့အနေဆုံးလောက်ခလက်စာကိုဒေါ်လာ160မြန်မာငွေနဲ့ဆိုရင်တသိန်းခွဲလောက်တူးပေးကြဖို့ဆန္ဒပြပွဲတွေဆင်နွှဲတောင်းဆိုနေကြရမှာပြီးခဲ့တဲ့တောက်ကြနေ့ကအစိုးရလုံခြုံရေးတပ်တွေကပြစ်ခတ်နှိမ်နင်းခဲ့တဲ့အတွက်အလို့သမား4ဦးသေဆုံးပြီး50လောက်ဒဏ်ရာတွေရရှိခဲ့ပါတယ်ကမ္ဘောဒီးယားနိုင်ငံမှာအထက်ချုပ်လူသမား6သိန်းကျော်လောက်ရှိပြီးအချိန်မိုကြီးတခြားအပူကြီးတွေနဲ့ပါပေါင်းရင်တစ်လကိုကျပ်3သိန်းခွဲလောက်မှမရရင်အဆင်မပြေနိုင်တဲ့အတွက်ဆန္ဒပြရတာလို့လူသမားတွေကပြောဆိုပါတယ်ကမ္ဘောဒီးယားအစိုးရဟာအထက်ချုပ်လုပ်ငန်းကနေတစ်နှစ်ကိုဒေါ်လာတန်း5000လောက်ဝင်ငွေရရှိနေပြီးအမနစ်ကအမေရိကန်ဈေးကွက်တစ်ခုတည်းကိုတင်ဒေါ်လာတန်း2000ဘိုးလောက်အထက်တွေချုပ်လုပ်တင်ပို့ခဲ့တာပါမြန်မာနိုင်ငံမှာတော့အထက်ချုပ်လုပ်ငန်းကနေဒေါ်လာတန်း900ကနေတန်း1400လောက်အထိတိုးတက်တင်ပို့နေတယ်လို့စီးပွားရေးလုပ်ငန်းရှင်တူဖြစ်သူလိုင်းသာယာဆက်မှုဆောင်ဥက္ကဋ္ဌဦးမြတ်သိအောင်ကပြောဆိုပါတယ
်2012ခုနှစ်ကဆိုရင်အထည်ရဲ့ကျုံနဲ့ဖနှတ်ချုပ်ကနိုင်ငံခြားပို့တာတန်း900ကျော်လောက်ပို့နိုင်ခဲ့တယ်2013ခုနှစ်မှာတန်းပေါင်း1400လောက်ပို့မယ်ဆိုတဲ့စာရင်းတွေကပြနေပါတယ်နော်နှစ်ဆလောက်တိုးပြီးပို့နိုင်တာတော့
မြန်မာနိုင်ငံရဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဟာကမ္ဘာမှာအထည်ချုပ်လုပ်ငန်းကနေတတိယမြောက်ဝင်ငွေအများဆုံးရရှိနေတဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ်အထည်ချုပ်အလို့သမား4သန်းနဲ့အထည်ချုပ်ဆက်ယုံ4500လောက်ရှိပြီးဒီလုပ်ငန်းကနေနှစ်စဉ်ဒေါ်လာတန်ပေါင်း2000လောက်ဝင်ငွေရရှိနေတာကြောင့်မြန်မာနိုင်ငံထက်အစားပေါင်း20-30လောက်ဝင်ငွေပိုရရှိနေတယ်လို့ဆိုနိုင်ပါတယ်ဒါပေမဲ့အလို့သမားတွေရဲ့လုခလာစာနဲပါလွန်းတာကြောင့်ဆန္ဒပြပွဲတွေမကြာခဏပေါ်ပေါက်နေပြီးလွန်ခဲ့တဲ့3လလောက်ကဖြစ်ပွားခဲ့တဲ့ဆန္ဒပြပွဲတစ်ခုမှာအခုကမ္ဘောဒီးယားနိုင်ငံမှာလိုပဲအစိုးရလူမျိုးရေးတပ်တွေကပြစ်ခတ်နှိမ်နင်းခဲ့ပါတယ်။ဗီယက်နမ်နိုင်ငံမှာတော့အထည်ချုပ်လုပ်သားတန်းခွဲလောက်ရှိပြီးအထည်ချုပ်လုပ်ငန်းကရတဲ့ဝင်ငွေဟာဒေါ်လာတန်း1300လောက်ရှိပါတယ်။အထည်ချုပ်လူသမားတွေရဲ့အခြေခံလုပ်ခလာစာတွေကိုနိုင်ငံအလိုက်ကြည့်မယ်ဆိုရင်မြန်မာနိုင်ငံဟာအ ਨੇ ဆုံးဖြစ်နေတာတွေ့ရပါတယ်။ ILO အပြည်ပြည်ဆိုင်ရာလူသမားအဖွဲ့ချုပ်ရဲ့နောက်ဆုံးစည်းရင်းအင်းတွေအရထိုင်းနိုင်ငံမှာအထည်ချုပ်လူသားတယောက်ရဲ့တစ်လလုခဟာ$243မြန်မာငွေနဲ့ဆိုရင် $23,000 ကျော်လောက်ရှိပြီးမလေးရှားနိုင်ငံမှာတော့$249မြန်မာငွေနဲ့ဆိုရင် $34,000 ကျော်လောက်ရှိပါတယ်ဖိလစ်ပိုင်နိုင်ငံမှာ$148ကမ္ဘောဒီးယားမှာ$80ဘင်္ဂလားဒေ့ရှ်နိုင်ငံမှာ$82စသဖြင့်အသီးသီးရရှိနေကြပါတယ်မြန်မာနိုင်ငံမှာတော့အထည်ချုပ်လူသမားတွေရဲ့လုခလစာဟာအလုပ်တင်အဆင့်မှာ16,000ကျပ်ဒေါ်လာနဲ့ဆိုရင် $16ကျွမ်းကျင်အဆင့်အလုပ်သမားတူဦးကိုမြန်မာငွေ38,000ဝန်းကျင်လောက်ရရှိနေတာကြောင့်လက်ရှိဒေါ်လာပေါက်ဈေးနဲ့တွက်ကြည့်ရင်တစ်လကိုပြန်မြ$38လောက်ရရှိနေကြတယ်လို့အလုပ်သမားအရေးဆောင်ရွက်နေတဲ့88မျိုးဆက်ညီငယ်ရင်းနဲ့ပွင့်လင်းလူအဖွဲ့အစည်းကမတ်တက်အောင်ကပြောပြပါတယ
်အခုလက်တော့အထည်ချုပ်တွေမှာကတော့ပြဿနာကတော့လက်ကတော့မလောက်ဘူးအများဆုံးရတဲ့ဆက်ယုံဆိုရင်တစ်နှစ်ကို1400ပဲရတယ်အများဆုံးရတာကျွမ်းကျင်ပြီးအဆင့်တွေ A grade တွေပေါ့ A ဆင့်တွေပေါ့တလားဆိုရင်1400ကို26နဲ့မြောက်ရင်26ရဲ့စာ29ရဲ့စာနဲ့ပဲတွေ့တယ်ဟုတ်ကို30 31ရဲ့နဲ့မဖြတ်ဘူးသူတို့အဲ့ဒါအများဆုံးရတယ်လို့နော်သူတို့အနည်းဆုံးက600ရှိရကိုတစ်နှစ်ကိုအဲ့ဒါအခုအထည်ချုပ်မှာလက်ရှိဒါကအနည်းဆုံးနဲ့အများဆုံးပဲနည်းတာပေါ့ဟာပါတယောက်က600ပဲရှိဒီနေ့တော့မှအဲ့ပြဿနာတက်လို့အခုညီမနိုင်တာလေးရောက်နေတာ
မြန်မာနိုင်ငံမှာအလုံသမားတွေရဲ့အနေဆုံးလုခလာစာမတက်မှတ်နိုင်သေးတဲ့အတွက်လုံခဲ့တဲ့နှစ်တွေအားစလို့ဆန္ဒပြပွဲတွေမကြာခဏပေါ်ပေါက်နေပြီးဒီပြဿနာမဖြေရှင်းပေးနိုင်သေးသေး၍အနာဂတ်မှာလည်းဆက်လက်ပေါ်ပေါက်နေအောင်မဲ့အလားအလာတွေမြင်တွေ့နေရဆဲပဲလို့မတ်တက်အောင်ကပြောပြပါတယ
်။ဟို2012ထဲကညှိခဲ့တာအနည်းတော့1000ပေးရမှာလေ။ဒါမှလည်းဆက်ုံနေရအခုတည်းဒီကိုအဲ့လိုမျိုး helper တွေကို600နဲ့ပဲချက်ချနေအောင်မဲ့မပေးသေးဘူးပေါ့။အလုံသမားဆန္ဒပြပွဲကပြီးခဲ့တဲ့နှစ်ပတ်လောက်ထိရှိတယ်9,600လောက်ဖြစ်သွားတယ်အခုလက်ရှိအထိတော့မန္တလေးမှာတော့တင်းဘစ်ကစ်ကတော့ပြနေလို့ညီမတွေ့ရတယ်ကျွန်မမြင်တဲ့အမြင်အရဆိုလို့ရှိရင်တော့ဖြစ်အောင်မှာပဲဘာကြောင့်လဲဆိုတော့အနေဆုံးလောက်ခလာတာကဥပဒေတွေဟိုနေ့နေထွက်လာပဲနဲ့တကယ်ငွေကြေးတတ်မှတ်မှုတစုံတရာဥပဒေဘာမှကိုမထွက်လာသေးဘူးဟာနောက်ထပ်6လားနောက်ထပ်7လားဆိုတာကိုလည်းဘယ်သူမှမပြောနိုင်ဘူးဖြစ်နေအဲ့တော့ဒီဈာကလာမှာအစိုးရအနေနဲ့ကဒီအနေဆုံးလောက်ခလာတာငွေကြေးမတက်မှတ်ခင်မှာဈာကလာတစ်ခုအနေနဲ့တက်မှတ်ပြီးတော့ပိုကောင်းနိုင်မယ်လို့ကျွန်မအနေနဲ့မြင်တယ်။လက်ရှိအထိကတော့မလောက်ငှားတဲ့ပြဿနာတွေပြီးတော့အလုပ်သမားတွေကဂါမန့်တွေမှာအခုလည်းဒီကအလုပ်သမားအခွင့်အရေးပြည့်ဝမရရှိကြဘူးလေ
။အစိုးရအနေနဲ့ဒီပြဿနာကိုဘယ်လိုဖြေရှင်းပေးဖို့အစီအစဉ်ရှိသလဲ၊ဘာတွေလှုပ်ဆောင်နေသလဲဆိုတာတင်ပြနိုင်ဖို့အတွက် RFP ကနေပြည်တော်မှာရှိတဲ့မြန်မာနိုင်ငံအလုပ်သမားဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးမျိုးအောင်အလုပ်သမားဝန်ကြီးဌာနညွှန်ကြားရေးမှူးဒေါက်တာမထွေးနဲ့အလုပ်သမားဝန်ကြီးဌာနဒုတိယဝန်ကြီး တော်ဝင်းမော်ထွန်းတို့ကိုဒီကနေ့ဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့အဆင်မပြေခဲ့ပါဘူး
။အော်ဟုတ်ကဲ့ဘာဆီဝတ်တက်နေပါရှင့
်။ဟုတ်ကဲ့အန်တီဒီဘက်ကိုပြန်မရောက်သေးဘူးရှင့်။ဟိုကောင်းဝင်နေလေ
။ဟုတ်ကဲ့မေးရဆီဝတ်ဝင်နေလို့ပါရှင့
်။မြန်မာနိုင်ငံမှာအထည်ချုပ်လုပ်ငန်းရှင်တွေဘက်ကလည်းစက်မှုစုံတွေမှာလျှက်စင်ပြီးမရရှိတဲ့အတွက်အများစုဟာကိုပိုင်မီးဆက်ကိုပိုင်ဆက်သုံးစီတွေနဲ့လဲပတ်နေရတဲ့အတွက်လုံသမားတွေကိုလောက်ခလာသာတုံ့ပြန်ပေးဖို့အခက်အခဲတွေရှိနေကြတယ်လို့ဆိုပါရယ်။ဘလိုပဲဖြစ်ဖြစ်အစိုးရအနေနဲ့ပတ်ဝန်းကျင်နိုင်ငံတွေမှာဖြစ်ပွားနေတဲ့အခြေအနေတွေကိုမျက်ခြေမပြတ်လေ့လာပြီးထိုက်တဲ့အနေအဆုံလောက်ခလာသာသတ်မှတ်ရေးလုပ်ငန်းခွင်အခွင့်အရေးတွေရရှိအောင်ဆောင်ရွက်ပြီးစတဲ့လုပ်ငန်းတွေကိုအမြန်ဆုံးလှုပ်ဆောင်ပေးနိုင်မယ်ဆိုရင်အချိန်မီချုပ်အဆုပ်သက်သာဆိုသလိုမလိုလားအပ်တဲ့ပြည်ပခါတွေပေါ်ပေါက်လာမဲ့အရေးကိုကြိုတင်ရှောင်ရှားနိုင်မှာဖြစ်ကြောင်းလေ့လာသူတွေကထောက်ပြကြပါရစေ။